ရွေးကောက်ပွဲပြီးလွှတ်တော်တဲ့ကျင်းပချိန်မှာပဲတမတော်ကအာဏာသိမ်းလိုက်တာကြောင့်ရွေးကောက်ခံကိုယ်စားလှယ်တွေတရားဝင်ကျန်းသစ္စာကျင့်ဆိုပြီးလွှတ်တော်မတက်နိုင်ပဲဖြစ်နေတာပါလွှတ်တော်မကျင်းပနိုင်ခဲ့ပေမဲ့လူထုရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအဖြစ်လွှတ်တော်ကျန်းသစ္စာကျင့်ဆိုဖို့ဒီကနေ့မနက်ပိုင်းမှာနေပြည်တော်စီမံရိပ်သာမှာကြန့်ရှိနေတဲ့လွှတ်တော်ကိုယ်စားလှယ်80ကျော်ကလက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းက VOA ကိုပြောပါတယ်
ဒီသူတွေကနေပြီးကျွန်တော်တို့ဆက်လက်တော့ကိုယ်စားလှယ်တွေကိုနောက် NLD ပါတီကိုပေါ့နော်ပြစ်ဆက်တတ်တာမဲပေးထားတယ်ဒီမဲပေးရဲ့ရလက်ကဘလို့အကြောင်းအကျောင်းနဲ့မှဆုံးဆုံးသွားစရာအကြောင်းမရှိဘူးအဲဒါကတော်ရရဲ့အခိုင်အမာဆုံး legitimacy ပေါ့နော်ဒါပေမဲ့လက်တော့မှာကျတော့တန်းချိန်ပြီးမှဒါကျွန်တော်တို့ကိုယ်စားလှယ်အဖြစ်ဆက်မလို့ရတာဖြစ်တဲ့အတွက်ကျွန်တော်တို့ဆက်တော့ရှိရလက်တော့ကိုယ်စားလှယ်တွေအကုန်လုံးစုပေါင်းပြီးတော့ကျွန်တော်တို့တန်းချိန်တော့မှလက်မှတ်ဆိုးပြီးတော့အဲကျွန်တော်တို့ခရီးသစာပြုခဲ့တယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်ရှိရနေရဟာလွတ်တော်ကျင်းပခွင့်ရတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကခရီးသစာပြုတာပေါ့နော်
လက်မှတ်ရေးထိုးရမှာပါဝင်ခဲ့သူတူဖြစ်တဲ့နေပြည်တော်ပုပ္ပတိရီမြို့နယ်ကဥယီမွန်ခေါ်ဥတင်တက်ကလည်းကြမ်းကြင်လွှာမှာလက်မှတ်ရေးထိုးတဲ့အပေါ်အခုလိုပြောပါတယ်
ဒါကျွန်တော်တို့လွှတ်တော်စတင်နေဆိုတဲ့အဓိပ္ပာယ်လည်းကျွန်တော်တို့ယူလို့ရတယ်လွှတ်တော်ကိုယ်စားလှယ်တဦးချင်းအနေနဲ့လည်းဒါကျွန်တော်တို့တရားဝင်ပေါ့ကျွန်တော်တို့ရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်များအနေနဲ့လည်းကျွန်တော်တို့ကျန်းသစ္စာချိန်ဆိုပြီးတော့ကျန်းသစ္စာပေါ်မှာလက်မှတ်ရေးထိုးကြတယ်ဆိုတော့ကျွန်တော်တို့ကလည်းဒါတတိယချိန်လွှတ်တော်သက်တမ်းရဲ့တရားဝင်လွှတ်တော်ကိုယ်စားလှယ်များအဖြစ်ကျွန်တော်တို့စတင်ဆောင်ရွက်ကြဖို့ပါ
ကျန်နေသေးတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းအွန်လိုင်းကနေလက်မှတ်ဆက်လက်ကောက်ယူနေပြီးနောက်ထပ်လက်မှတ်ရေးထိုးပါဝင်လာသူအများအပြားရှိတယ်လို့လည်းပြောပါတယ
်မနေ့ကစည်ရင်ရတော့လူ80ကျော်လောက်ကျန်တာကျွန်တော်တို့မနေ့ကအစီအစဉ်ရိတ်တာမှာကြံရှိတဲ့ကုသလေတွေပေါ့နော်ကြံတဲ့ကုသလေတွေကလည်းကျွန်တော်တို့ဒီ online ကနေပြီးတော့ပြန်ပြီးတော့ဒီလက်မှတ်ထိုးတွေပြေးပို့နေတယ်ဆိုတော့ကျွန်တော်တို့ကျင်ပါတယ်ဟိုရာကနန်းထက်တော့ကျွန်တော်တို့ရှိတော့ပြီလို့ထင်တယ်ကျွန်တော်အတိအကျတော့မသိသေးဘူးပေါ့နော
် 1990 ပြည့်ရွေးကောက်ပွဲအပြီးမှာလွတ်တော်ကုသလေတွေဟာရန်ကုန်မြို့ဂန္ဒီခမ်းမမှာစုဝေးပြီးလွတ်တော်အစည်းအဝေးကျင်းပဖို့တောင်းဆိုခဲ့ဘူးတယ်လို့နိုင်ငံတော်ညီဝဲပြည်ပြားမှုတည်ဆောက်ရေးခေါ်စစ်အစိုးရကအမိန့်အမှတ်190ကိုထုတ်ပြန်ပြီးညှင်းပယ်ခဲ့ပါတယ်နောက်ပိုင်းမှာအစိုးရဖွဲ့စည်းဖို့ပြင်ဆင်ချိန်မှာတော့လွတ်တော်ကိုယ်စားလှယ်အချို့ဖမ်းခံရတယ်လို့အချို့ကနေဆက်ဒေတာကိုထွက်ခွာပြီးစင်ပြိုင်အစိုးရဖွဲ့စည်းတာတွေရှိခဲ့ပါတယ်1999 ARD တိုင်ဟင်္ထရနယ်မြေနှစ်ကရွေးချယ်ခံလွတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်ကတော့လွတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ရှားမှုအပေါ်အာဏာပိုင်တွေကအရေးယူတာမျိုးကြုံရလေးရှိတယ်လို့ပြောပါတယ
်ဆိုတော့အခုလွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့လုပ်သွားတဲ့ပုံစံလိုပဲကျွန်တော်တို့ငားညနဲ့ဆွဲတယ်တော်တော်စိတ်ဝင်လို့ပါလို့ဟိုဘက်ကိုထွက်သွားတယ်အစိုးရဖွဲ့လိုက်တဲ့ခါကျတော့ကျွန်တော်တို့ငားညနေရောအဲနိုင်ငံတော်ပုံမှန်မှုဖြစ်သွားတယ်25နှစ်ထောင်ချတာဒါပေမဲ့ကျွန်တော်မထွက်ဘူးဗမာပြည်ရဲ့နိုင်ငံကြီးကရန်ကုန်မှာပဲရှိတယ်အခုဆိုလည်းဒီတိုင်းပဲအခုလူတွေကအဲ့ဒီဟာကိုသူတို့မျက်စိလေးကိုမြင်နေဖို့ကောင်းတယ်သိနေဖို့ကောင်းတယ်ဘယ်ဟာပဲလို့လို့ဒါရဏပရိသေမှာဘာပြောခုနဲ့လုတ်တဲ့လုတ်ဖြစ်ဖြစ်တစားနဲ့လုတ်တဲ့လုတ်ဖြစ်ဖြစ်စိတ်နဲ့လုတ်တဲ့ဖြစ်ဖြစ်เนาะဉာဏ်ကအရှိရသွားပါပညာတော့အပေါဆုံးဘာဖြစ်နိုင်လဲဆိုတဲ့ဟာကိုသူတို့စဉ်းစားတယ
်။လောလောဆယ်မှာတော့တတိယအကြိမ်လွှတ်တော်ခေါ်ယူကြောင်းလက်မှတ်ရေးထိုးတဲ့လွှတ်တော်ကိုယ်စားလှယ်အတော်များများဟာမိမိတို့နေအိမ်ကိုပြန်နေကြပြီးဖမ်းဆီးတာစစ်ဆေးမေးမြန်းတာမျိုးမကြားသိရသေးပါဘူး။နေပြည်တော်စီပင်ရိပ်သာမှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့တုန်းကဒီနေ့နောက်ဆုံးထားနေရပြန်ဖို့လဲအာဏာပိုင်တွေကညွှန်ကြားထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။